တရုတ်နိုင်ငံအနေနဲ့ဒီမိုကရေစီစနစ်ကိုဘယ်တော့မှလက်ခံကျင့်သုံးမှာမဟုတ်တယ်လို့အနောက်နိုင်ငံတွေလိုနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုလည်းလုပ်မှာမဟုတ်ဘူးလို့တရုတ်ထိပ်တန်းခေါင်းဆောင်တယောက်ကအလေးအနက်ကြေညာသွားပါတယ်။ဘေကျင်းမြို့တော်မှာပြုလုပ်တဲ့တရုတ်အမျိုးသားပြည်သူ့ကွန်ဂရက်နှစ်ပတ်လည်ညီလာခံမိန့်ခွန်းမှာညီလာခံတဘာပတိဟူဘန်ကောက်ကခုလိုပြောကြားသွားတာဖြစ်ပါတယ်။ပါတီစုံစနစ်ဒီမိုကရေစီကိုဘယ်တော့မှကျင့်သုံးမှာမဟုတ်ဘူးဆိုတာကိုတရုတ်ခေါင်းဆောင်ကြီးတွေကအလေးအနက်ကြေညာထားပြီးဖြစ်တယ်လို့မစ္စတာဟူကကိုယ်စားလှယ်တွေကိုပြောပါတယ်။အစိုးရရဲ့ရန်ရာ၃ရက်ဖြစ်တဲ့အုတ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးအာဏာတွေကိုခွဲဝေအုတ်ချုပ်တာမျိုးတခါဒေသဆိုင်ရာပြည်နယ်အစိုးရတွေကိုကြကြပြန့်ပြန့်အနှင်းနဲ့ဖက်ဒရယ်ပုံစံသစ်စနစ်ကိုလည်းဖက်ဒရယ်ပုံစံစနစ်ကိုလည်းလုံးဝမဟုတ်ဘူးလို့တရုတ်အမျိုးသားပြည်သူ့ကွန်ဂရက်စီဝေးပွဲတဘာပတိကနှစ်ပတ်လည်ညီလာခံမှာမိန့်ခွန်းပြောကြားသွားပါတယ်။